မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဘန်ဝင်နှန်းတွေရဲ့အာနာရှင်အန်တုမှုထိရောက်မှလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင်။
ဒီမနက်ကမှ2021ခုနှစ် February 1ရက်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ဦးဆောင်လွဲ့ဆရာနာသိမ်းပွဲဖြစ်ပွားပြီးနောက်ပြည်သူလူထုရဲ့ပြင်းထန်တဲ့ဆန့်ကျင်ဆန္ဒပြပွဲကြီးတွေပေါ်ပေါက်လာသလိုဝန်ထမ်းတွေရဲ့အစိုးရရန်တွေကမလဲပတ်နိုင်အောင်ဟန့်တားတဲ့စီရီယံလှုပ်ရှားမှုကြီးလည်းတပြိုင်နက်တည်းပေါ်ပေါက်လာပါတယ်။ထူးခြားတာတစ်ခုကတော့အစိုးရဌာနဆိုင်ရာမဟုတ်ပါဘဲနဲ့ပုဂ္ဂလိကဘဏ်ဝန်ထမ်းတွေရဲ့စီရီယံလှုပ်ရှားမှုပါ။အဲလိုပုဂ္ဂလိကဘဏ်ဝန်ထမ်းတွေရဲ့စီရီယံလုံးမှုကြောင့်စစ်ကောင်စီအာဏာရယူပြီးနှစ်လကျော်ကြာလာသည့်အထိပုဂ္ဂလိကဘဏ်တွေမဖွင့်လှစ်နိုင်မြန်မာနိုင်ငံစီးပွားရေးလုပ်ငန်းတွေရဲ့ငွေရေးကြေးအခန်းကဏ္ဍလည်းရပ်ဆိုင်သလိုဖြစ်နေခဲ့ပါတယ်စစ်ကောင်စီအစည်းအဝေးတစ်ကြိမ်ကျင်းပတိုင်းကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမဲအောင်လှိုင်ကပုဂ္ဂလိကဘဏ်တွေပြန်ဖွင့်နိုင်ရေးညွှန်ကြားခဲ့ပြီးညွှန်ကြားသလိုအကောင့်ထဲမပေါ်နိုင်ခဲ့ရင်ဘဏ်တာဝန်ရှိသူတွေကိုရောဘဏ်ကိုပါအရေးယူဖို့ချိန်ချောက်ခဲ့တာလည်းတစ်ကြိမ်နှစ်ကြိမ်မကတော့ပါဘူးမြန်မာစီးပွားရေးလုပ်ငန်းတွေပုံမှန်ပြန်လည်ပတ်နိုင်ရေးမှာပုဂ္ဂလိကဘဏ်တွေပုံမှန်ပြန်ဖွင့်လှစ်နိုင်ရေးအများကြီးအရေးပါပါတယ်အခုလိုစစ်ကောင်စီရဲ့ဘက်ဘုံစုံကနေဖိအားပေးအကြက်ကြိုက်ချင်းချောက်မှုတွေကြောင့်ပုဂ္ဂလိကဘဏ်တွေတိတ်မကြခင်ပုံမှန်ပြန်ဖွင့်လာနိုင်မလားဒါမှမဟုတ်စစ်ကောင်စီကနေဘဏ်တွေအပေါ်ကြီးမားတဲ့အရေးယူမှုတွေလုပ်လာလိမ့်မလားဆိုပြီးစိုးရိမ်မှုတွေလည်းထွက်ပေါ်လာနေပါတယ
်အာဏာရှင်ကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာပုဂ္ဂလိကဘဏ်ဝန်ထမ်းတွေရဲ့ပါဝင်မှုဟာအများကြီးအရေးပါပါတယ်ပြည်သူလူထုကလည်းအဲ့လိုအရေးပါတယ်ဆိုတာကိုသိတဲ့အတွက်ပုဂ္ဂလိကဘဏ်ပိုင်ရှင်တွေအနေနဲ့ဝန်ထမ်းတွေရဲ့ CDM လှုပ်ရှားမှုကိုစန့်ကျင်ပြီးဘဏ်တွေကိုအတင်းကျပ်ပြန်ဖွင့်ဖို့စူးစမ်းမယ်ဆိုရင်ဝိုင်းပြီးအရေးယူဒဏ်ခတ်ကြမယ်လို့ကြွေးကြော်ခဲ့ကြပါတယ်။ပြည်သူတွေကဝိုင်းပြီးဒဏ်ခတ်မယ်ဆိုတဲ့ကိစ္စကရိုးရိုးရှင်းရှင်းလေးပါ။အဲ့ဒီလို CDM ကိုစန့်ကျင်ပြီးပြန်ဖွင့်တဲ့ဘဏ်မှာငွေအပ်ထားသူတွေအလုံးစုပြုံသွားရောက်ကြပြီးကိုအပ်ထားတဲ့ငွေတွေကိုကိုပြန်ထုတ်ယူမယ်ဆိုတဲ့သဘောပါ။ဘဏ်တွေဆိုတာကအခြေခံအားဖြင့်ငွေစုကျင်သူတွေရဲ့ငွေတွေကိုအတိုးပေးပြီးလက်ခံရလာတဲ့ငွေတွေကိုလိုအပ်တဲ့လုပ်ငန်းရှင်တွေကိုအတိုးယူပြီးပြန်ချေးပေးဘဏ်ကကြားကန်အနေနဲ့ဝန်ဆောင်မှုပေးပြီးအကျိုးမြတ်ရအောင်လုပ်ငန်းလက်ပတ်ကြရတာမို့ချင်းငွေတွေပြန်ဆက်တာမရှိဘဲအဲ့ငွေတွေအလုံးရင်းနဲ့ပြန်လာထုတ်ရင်တော့ဘယ်ဘဏ်မှခံနိုင်မှာမဟုတ်လို့ပါစစ်ကောင်စီဘက်ကတော့အာဏာသိမ်းပြီးတိတ်မကြခင်ဗဟိုဘဏ်ကနေတဆင့်ဘဏ်တွေအလုံး February 10ရက်နေ့မှာပြန်ဖွင့်လိုအပ်ရင်စစ်တပ်ကနေလုံခြုံရေးယူပေးမယ်ဆိုပြီးညွှန်ကြားခဲ့ပါတယ်။အဲ့ဒီလိုညွှန်ကြားခဲ့တဲ့အချိန်ပုဂ္ဂလိကဘဏ်တွေဖွင့်လစ်တာမရှိလို့စစ်တပ်ပိုင်းမြဝတီဘဏ်တွေဖွင့်ဖို့ညွှန်ကြားခဲ့ပြန်ပါတယ်။တကယ်တကယ်မြဝတီဘဏ်တွေဖွင့်လစ်တဲ့အခါအဲ့ငွေပြန်လာထုတ်သူပြည်သူတွေများလွန်းလို့အဲ့ငွေတွေကိုပြန်ထုတ်မပေးနိုင်ဖြစ်ရပြီးဘဏ်တွေပြန်ပိတ်တာဘန်ဖွင့်ချိန်ရှော့ချတာမျိုးလုပ်ခဲ့ရပါတယ်
။အဲဒီလိုမြဝတီဘဏ်ကြုံရတဲ့အခက်အခဲတွေကြောင့်ဗဟိုဘဏ်ဟာဘဏ်အားလုံးအတွက်စည်းကမ်းချက်အစ်စ်တွေကိုမလာတရနေ့မှာချမှတ်ခဲ့ပြန်ပါတယ်။ငွေကို ADN စက်တွေမှာကတ်တစ်ခုတနေ့ကြက်ငွေ10သိန်းထုတ်ယူခွင့်ပေးထားရကနေတနေ့ကြက်ငွေ5သိန်းပဲထုတ်ခွင့်ပေးတော့တာ။ဘဏ်ဖွင့်လို့ဘဏ်မှာငွေသွားထုတ်ရင်လည်းတပတ်စာအတွက်အများဆုံးကြက်သိန်း20ပဲထုတ်ခွင့်ပေးတာ။ဘဏ်အကောင့်ပိတ်သိမ်းခွင့်မပေးတာ။စီးပွားရေးလုပ်ငန်းတဲ့ကုမ္ပဏီတွေအတွက်တပတ်ကြက်သိန်း200အထိပဲထုတ်ခွင့်ပြုတာစသဖြင့်စီကံမျိုးစုံတင်းကျပ်ခဲ့ပါတယ်။အတိပေကတော့ပြန်ဖွင့်တဲ့ဘဏ်တွေရှိခဲ့ရင်ပြည်သူတွေအကြမကိုက်နိုင်အောင်ရည်ရွယ်တဲ့သဘောဖြစ်ပါတယ်။အဲ့ဒီနောက်ပိုင်းမှာလည်းပုဂ္ဂလိကဘဏ်အများစုဖွင့်လစ်နိုင်ခြင်းမရှိသေးပါဘူး။ပုဂ္ဂလိကဘဏ်တွေဘက်ကဝန်ထမ်းတွေရုံးမတက်လို့ဝန်ထမ်းအင်အားမလုံလောက်လို့ဘဏ်တွေဖွင့်လစ်လို့မရတာဆိုပြီးဗဟိုဘဏ်ကိုအကြောင်းပြကြပါတယ်။ဒီအခါဗဟိုဘဏ်ဘဏ်လုံးကကြီးကြပ်စစ်ဆေးရေးဌာနကနေမလ24ရက်နေ့မှာနောက်ထပ်ညွှန်ကြားချက်ထုတ်ပြန်ပါတယ်။အဲ့ဒါကတော့ရုံးမတက်တဲ့ဝန်ထမ်းတွေကိုအရေးယူပေးဖို့ပါ
။ဒါပေမဲ့ပုဂ္ဂလိကဘဏ်တွေဘက်ကတော့မြန်မာနိုင်ငံမှာတည်ဆဲဖြစ်တဲ့အလုပ်ရှင်အလုပ်သမားဥပဒေတွေအတိုင်းဝန်ထမ်းတွေကိုကင်တွယ်ပြတာမျိုးလုပ်ပါတယ်။အဲ့ဒါကတော့ဗဟိုဘဏ်ကညွှန်ကြားတဲ့ရက်မှာရုံးတက်နိုင်မတက်နိုင်ဘဏ်ကိုအသိပေးကြဖို့တကယ်လို့ရုံးမတက်ဘူးဆိုရင်မက်ရှလာအတွက်လစာကို85ရာခိုင်နှုန်းပဲခံစားခွင့်ပေးမှဖြစ်တဲ့အကြောင်းနောက်ထပ်ပြက်ကွက်ရင်တော့ April လကုန်အထိလစာမဲ့ခွင့်အဖြစ်သတ်မှတ်ပေးထားမှာဖြစ်ကြောင်းကြေညာကြပါတယ်။တကယ်တော့ပုဂ္ဂလိကဘဏ်တွေဟာဝန်ထမ်းတွေ CDM စလုပ်တဲ့ February လအတွက်လစာအပြည့်ပေးခဲ့ကြပါတယ်။ March လအတွက်ကြမှ85ရာခိုင်နှုန်းပေးပြီး April လကုန်နဲ့အထိလဲခွင့်ပေးထားအောင်မယ်ဆိုတဲ့သဘောပါ။ အတိတ်ဘက်ကတော့ဝန်ထမ်းတွေပြက်ကွက်လို့လာမယ့်ဧပြီလကုန်ထိလဲဘန်နေပြန်ဖွင့်နိုင်အောင်မှမဟုတ်သေးဘူးဆိုတဲ့သဘောပါပဲ။လက်ရှိစစ်ကောင်စီဟာဥပဒေစည်းမျဉ်းနဲ့အညီမဟုတ်ဘဲအစိုးရဌာနဆိုင်ရာဝန်ထမ်းတွေကိုCDM လုံးလို့ဆိုပြီးဖမ်းဆီးတဲ့သူတွေကိုဖမ်းဆီးထောင်ချသူတွေကိုထောင်ချထားတဲ့အပြင်ဝန်ထမ်းအမြောက်အများကိုလည်းတာဝန်ကနေယာယီထုတ်ပယ်မှုလုပ်ထားပြပါပြီ။ဒါပေမဲ့ပုတ်ကလစ်ကဘန်တွေဘက်ကတော့အဲ့ဒါဟာတည်ဆဲအလုပ်သမားဥပဒေတွေနဲ့ကိုက်ညီမှုမရှိတာကြောင့်ဝန်ထမ်းတယောက်ကိုခိုင်လုံတဲ့အကြောင်းပြချက်မရှိဘဲလွယ်လွယ်အလုပ်ကထောက်တာမျိုးမလုပ်ဘဲဧပြီလကုန်ထိခွင့်တက်မှတ်ပေးလိုက်တာဖြစ်ပါတယ်။ဒီလိုနီးနဲ့စစ်ကောင်စီကခဏခဏဖိအားပေးနေတဲ့ကြားကပုတ်ကလစ်ကဘန်တွေပြန်ဖွင့်ရေးအကောင့်ထဲပေါ်မလာတာပါအခုနောက်ဆုံးမတ်လ10ရက်နေ့18ရက်နေ့မှာစစ်ကောင်စီနဲ့ဗဟိုဘဏ်ကလှုပ်လာတာကပုတ်ကလစ်ကဘန်တွေအနေနဲ့ဘန်ခွဲတွေအားလုံးပြန်မဖွင့်နိုင်ရင်ဘန်ခွဲအရေးအတွက်ပိုင်ဆိုင်မှုအလိုက်ဖွင့်လှစ်နိုင်ခြင်းမရှိတဲ့ဘန်ခွဲအရေးအတွက်ရာဂိုင်နှုတ်အလိုက်အပတ်စဉ်ဒဏ်ကြေးပေးဆောင်ရမယ်ဆိုပြီးဖိအားပေးတာမျိုးဖြစ်ပါတယ်အဲ့ဒီအတွက်ပုတ်ကလစ်ကဘန်တွေဟာဘန်အကြီးအသေးအလိုက်ဖွင့်လှစ်နိုင်ခြင်းမရှိတဲ့ဘန်ခွဲအရေးအတွက်ရာဂိုင်နှုတ်အလိုက်တပတ်ဒဏ်ငွေအနည်းဆုံးကျပ်သိန်း20ကနေအများဆုံးကျပ်သိန်း300အထိဒဏ်ဆောင်ရမှာဖြစ်ပြီးဗဟိုဘဏ်ဟာပုတ်ကလစ်ကဘန်တွေကနေသူ့စီအပ်ထားတဲ့ငွေစင်းကနေညှိစားပြုလုပ်ခုနှိမ်မယ်လို့ဆိုပြီးလက်ရှိဒဏ်ကြေးစယူနေပါပြီ
ဘယ်လိုပဲဖြစ်ဖြစ်အာဏာရှင်ကိုဆန့်ကျင်တဲ့ပြည်သူတွေရဲ့အကြမ်းဖက်လှုပ်ရှားမှုမှာအစိုးရဝန်ထမ်းတွေရဲ့ CDL လှုပ်ရှားမှုကထိရောက်နေတော့ပဲရှိပြီးစစ်ကောင်စီရဲ့အစိုးရရန်တရားပုံမှန်လည်ပတ်ရေးကြိုးပမ်းမှုအောင်မြင်မှုမရဖြစ်နေပါသေးတယ်။အလားတူစီးပွားရေးလုပ်ငန်းတွေပုံမှန်ပြန်ဖြစ်နေတယ်ဆိုတာကိုပြဖို့ပုဂ္ဂလိကဘဏ်တွေပုံမှန်လည်ပတ်ရေးကိစ္စမှာလည်းပုဂ္ဂလိကဘဏ်ဝန်ထမ်းတွေရဲ့ CDL လုံးမှုပြည်သူတွေရဲ့ညီညွတ်မှုကြောင့်ခုချိန်ထိဘဏ်တွေအပြည့်အဝပြန်မဖွင့်နိုင်သေးပါဘူး။အခုလိုပုဂ္ဂလိကဘဏ်ဝန်ထမ်းတွေရဲ့ CDL လှုပ်ရှားမှုဟာလက်ရှိကိစ္စတွေအားလုံးကိုပြောင်းလဲမသွားနိုင်ဘူးဆိုပေမဲ့ပြည်သူလူထုတရက်လုံးဆင်နွှဲနေတဲ့အာဏာရှင်ဆန့်ကျင်ရေးအရေးတော်ပုံကြီးအတွက်တော့အတတ်တအားဖြစ်နေသေးပါတယ်။